မြန်မာဆက်အနေနဲ့ကောင်စီလက်အောက်ခံအမှတ်နှစ်တပ်တူတန်းလုပ်ငန်းနဲ့တခြားလူပုဂ္ဂိုလ်6ဦးကိုဆွစ်ဇာလန်နိုင်ငံကအောက်ဂုလ3ရက်ရက်စွဲနဲ့တန်းခတ်ပိတ်ဆို့အရေးယူလိုက်ပါတယ်။ဒါဟာအရင်လကဥရောပတမကကနေပိတ်ဆို့အရေးယူတန်းခတ်ခဲ့တာဒီကိုဆွစ်ဇာလန်ကနေနောက်ဆက်တွဲအရေးယူလိုက်တာဖြစ်ပါတယ်။အဲဒီမှာစစ်ကောင်စီရဲ့ချမ်းမိုင်ဝန်ကြီးဒေါက်တာတက်ခန်ဝင်း KFP နဲ့ချမ်းခန်ဖွံ့ဖြိုးရေးပါတီကအမဟောင်းဦးပိုးရယ်အောင်သိန်းစစ်ကောင်စီရဲ့စစ်ထောက်ချုပ်ဒုတိယဗိုလ်ချုပ်ကြီးကျော်စွာလင်းအလို့သမားဝန်ကြီးတာဝန်ယူခဲ့တဲ့ဒေါက်တာပွင့်ဆန်းလူမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးတာဝန်ယူခဲ့တဲ့ဦးမြင့်ချိုင်းရခိုင်ပြည်နယ်ဝန်ကြီးချုပ်ဟောင်းဦးအောင်ကျော်မင်းတို့လည်းပါဝင်ပါတယ်။တရားစစ်တဲ့လူခွင့်အချို့ဖောက်မှုတွေပြည်သူလူထုပေါ်ဖိနစ်မှုတွေမှာပါဝင်ပတ်သက်တဲ့အတွက်အရေးယူတာလို့ပြောပါတယ်။ EU ဥရောပတမကကလည်းဇူလိုင်20ရက်ကမြန်မာဝန်ကြီး3ဦးနဲ့စစ်ကောင်စီတာဝန်ရှိသူတွေပါဝင်လူပုဂ္ဂိုလ်6ဦးနဲ့အမှတ်နှစ်တပ်တူတွင်လုပ်ငန်းဌာနကိုတန်ခတ်အရေးယူခဲ့တာဖြစ်ပါတယ်။